Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောသားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ16ရက်ပုဒ်ထူးနေ့ညနေခင်းအစီအစဉ်တွေကိုလိုင်းတိုမီတာ7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလောပါဒီကနေ့ညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်ဗျာခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါRepublican Party ကသမ္မတရွေးကောက်ပွဲကိုငွင့်ရဖို့ကြိုးစားနေသူတွေစကားစစ်ထိုးပွဲနောက်တစ်ချိန်ထပ်လုပ်ပါတယ်။ American ကာကွယ်ရေးဝန်ကြီး Ash Carter ဟာကြိုပြီးမကျင်ညာပဲအီရတ်မှာရောက်နေပါတယ်။စနေတကြအနာလွှဲပြောင်းရေးအစည်းအဝေးတရက်ကိုဒေါအောင်ဆန်းစုကြည် UCP ဒီကနေ့လုပ်ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာမြန်မာစစ်တပ်နဲ့ TNLA ခေါ်တအောင်ပလောင်တပ်ဖွဲ့တို့အကြားမှာတိုက်ပွဲတွေနေ့စဉ်ဆိုသလိုဖြစ်ပွားနေပါတယ
်။ Here they are hiding the winner.ဒီနေ့ဖော်ရှိတဲ့မြေပေါ်လာကြည့်တယ်။အမမူရှုခွန်ကြီးကတူပြန်လဲတော့ရ
တယ်။ TNLA ပြန်ကြားရဲ့အရာရှိဘူကြီးတာအိုက်ကျော်ပြောသွားတာကိုနောက်ပိုင်းမှာအသေးစိတ်တင်ပြပါမယ်ရှင်။ဒါအပြင် American နိုင်ငံက Republican Party ရင်းသမရလောင်အဖြစ်ရှင်းပြိုင်သူတွေမနေ့ကပြင်ဆင်မှအချိန်စကားစစ်ထိုးဝဲကျင်းပတဲ့တဲ့ရင်လူကုန်ကူးခံရပြီးအင်ဒိုနီးရှားကပြန်လာတဲ့မြန်မာအလို့သမားတွေတပ်တလို့စာဝတ်နေရအခက်ခဲနဲ့ရေရှည်ရက်တည်ရေးအတွက်အကူအညီတွေလိုအပ်နေကြတဲ့တဲ့ရင်တွေနဲ့အတူနှစ်တကူအကျိုးတချင်လက်ဆောင်တစ်ပုဒ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာပါ။ခုရင်ဆုံးတော့ပို့ထူးနေညနေခင်းထိတ်တန့်ရောက်တဲ့တွေကိုကုကြကြောသိန်းနဲ့မှတိုင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင
်2016ခုနှစ်သမရယူကော့ပွဲမှာ Republican Party ကိုကိုစားပြုပြီးဝင်ပြိုင်ခွင့်ရဖို့ကြိုးစားနေသူ9ယောက်ကြားအင်္ဂါနေ့ညကစကားစစ်ထိုးပွဲနောက်တစ်ချိန်ထပ်လုပ်ပါတယ်အမျိုးသားလူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုအဓိကပြောဆိုကြတာမှာထိတ်ကပြေးနေတဲ့ကိုယ်စားလှယ်လောင်းတွေအကြားတစ်ဖက်နဲ့တစ်ဖက်တုံ့ပြန်ပြောဆိုတာတွေအပြင်းထန်ဖြစ်ခဲ့ပါတယ် Iowa ပြည်နယ် Caucus အကြိုရွေးကောက်ပွဲတွေလုပ်ဖို့နှစ်လလောက်ပဲလူတော်တဲ့အချိန်နီဗာဒါပြည်နယ်လက်စ်ဗီဂတ်မြို့မှာအခုစကားစစ်ထိုးပွဲကိုလုပ်တာပါ။ Iowa Caucus အကြိုရွေးကောက်ပွဲဟာပါတီကိုစားပြုသမရလောင်းကိုရွေးချယ်ကြမဲ့မဲပီးပွဲတွေထဲမှာအရေးပါတဲ့ပထမဆုံးအကြိုရွေးကောက်ပွဲပါ။စကားစစ်ထိုးပွဲရဲ့ပထမပိုင်းမှာတော့မကြသေးခင်ကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုတွေကမွ슬င်တွေကိုဝင်ဝင်မပြုဘဲယာယီကန့်သတ်ထားဖို့ Donald Trump ကတောင်းဆိုရဲပေါ်အဓိကပြောဆိုကြပါတယ်။လက်ရှိပြိုင်ဘက်တွေကြားမှာထိတ်ကပြေးနေတဲ့ Mr. Trump ကသူ့ရဲ့အဆိုပြုချက်ဟာတာမန်တွေးကြည့်ုံနဲ့တိနိုင်တဲ့အသည့်နဲ့ပြောတာဖြစ်ပြီးကိုးကွယ်တဲ့ဘာသာတစ်ခုခုအကြောင်းပြောတာမဟုတ်ဘဲလူမျိုးရေးကိစ္စကိုသာပြောတာဖြစ်တယ်လို့ခုခံချေပါပါတယ်။မူဆလင်တွေကိုဝင်ဝင်မပြုဘဲကန့်သတ်ထားမဲ့ Trump ရဲ့အဆိုကို Republican ခေါင်းဆောင်အများအပြားကဝေဖန်ထားပေမဲ့လည်းအင်ကာနီစကားစစ်ထိုးပွဲမှာပါတဲ့ကိုးစရယ်လောင်းအများစုကတော့ဒီကိစ္စနဲ့ပတ်သက်ပြီး Trump ကိုဓာတ်ရိုက်တုံ့ပြန်ပြောဆိုဖို့တွန်းဆုတ်ကြတဲ့ပုံရှိပါတယ်။
အစ္စလာမ်ရဲ့အစွန်ရောက် ISIS တို့ကိုချေမှုန်းရင်းမှာအထောက်အကူတွေပို့ပြီးရရှိလာအောင်အမေရိကန်တို့စောင့်ရက်နေတဲ့ခီးစဉ်ရဲ့တစိ့တစ်ပိုင်းအနေနဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ဟာဒီကနေ့အီရတ်နိုင်ငံကိုကြိုတင်မကြေညာပဲသွားရောက်ခဲ့ပါတယ်။အစ္စလာမ်ရဲ့အစွန်ရောက်တို့ကိုချေမှုန်းရင်းအကဲဖြတ်ဆုံးဖြတ်ချက်တွေနဲ့ဘာတွေလုပ်လို့ရနိုင်မလဲဆိုတဲ့အချက်လက်တွေကိုရရှိဖို့ကာကွယ်ရေးဝန်ကြီး Carter ဟာအီရတ်ခေါင်းဆောင်တွေနဲ့ရောအမေရိကန်တပ်မှုတွေနဲ့ပါတွေ့ဆုံမယ်လို့ခန့်မှန်းရပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လကတည်းကအီရတ်တပ်ဖွဲ့တွေကိုအမေရိကန်တို့လေကြောင်တိုက်ခိုက်မှုတွေနဲ့ထောက်ကူပေးနေတာဖြစ်ပေမဲ့အခုချိန်ထိတော့မြေပြင်တပ်ဖွဲ့တွေဆေးလွတ်ရေးကမဖြစ်နိုင်သေးပါဘူး။အစ္စလာမ်ရဲ့အစွန်ရောက် ISIS တို့ကအီရတ်နိုင်ငံတွင်အရေးပါတဲ့မြို့တွေအပါအဝင်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသတွေကိုကျယ်ကျယ်ပြန့်ပြန့်ထိန်းချုပ်ထားစေလဲဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးကာတာကတူရကီနိုင်ငံကိုတွားရောက်ရင်းအီရတ်နိုင်ငံကိုခီးတိထောက်ဝင်ရောက်ခဲ့တာဖြစ်ပါတယ်။တူရကီနဲ့ဆွေးနွေးတဲ့အထဲမှာတော့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကိုတူရကီတို့လေကြောင်းနဲ့မြေပြင်တို့ကနေအထောက်ပံ့နေပို့ပြီးပေးဖို့တူရကီခီးစဉ်အတွင်ဝန်ကြီးကာတာကတောင်းဆိုခဲ့တယ်လို့တူရကီကနေတဆင့်ဆီးရီးယားနိုင်ငံတွင်းကိုလက်နက်ကင်တိုက်ခိုက်ရေးသမားတွေမဝင်နိုင်အောင်နှဲဆက်လုံခြုံရေးကိုတိုးမြှင့်ဖို့ကိုလည်းတိုက်တွန်းပြောဆိုခဲ့ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အင်ဂျလီစ်မြို့မှာအကြမ်းဖက်တိုက်ခိုက်မယ်ဆိုပြီးချင်းချောက်ထားတဲ့အီးမေးလ်တစ်စောင်ကြောင့်အင်္ဂါနေ့တုန်းကပိတ်ထားရတဲ့အကြောင်းတွေကိုဒီကနေ့ပြန်ဖွင့်ပါမယ်။ချင်းချောက်ချက်ဟာခိုင်လုံမှုမရှိဘူးဆိုတာကို FBI နဲ့ဒေသဆိုင်ရာရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတစ်ခုကနေကောက်ချက်ချတယ်လို့လော့စ်အင်ဂျလီစ်မြို့တော်ဝန်အဲရစ်ဂါစတီကပြောပါတယ်။အီးမေးလ်နဲ့ပို့တဲ့ချင်းချောက်ချက်ဟာမြို့ကြီးတွေကအကြောင်းတွေကိုအနှောက်အယှက်ပေးဖို့ရည်ရွယ်တယ်ဆိုတာကနအူးဆန်းစစ်တွေ့ရှိရတယ်လို့လော့စ်အင်ဂျလီစ်မဲဆန်တာနဲ့ဒီစီပိုင်းကကိုစားပြုတဲ့လွှတ်တော်မတ်အဒမ်ရှစ်ကထွတ်တာကနေပြောပါတယ်။တိုက်ခိုက်ရေးရိုင်ဖယ်တနက်တွေစစ်တနက်တွေဘုံတွေနဲ့ကျောင်းတွေကိုအကြီးကျယ်တိုက်ခိုက်မယ်လို့အီးမေးလ်မှာချင်းချောက်ထားတာပါ။မြို့ရစီတီကကျောင်းတွေမှာလည်းအလားတူချင်းချောက်ချက်မျိုးအင်္ဂါနေ့ကရခဲ့ပါတယ်။အဲ့ဒါဟာနောက်ပြောင်ထားတဲ့ချင်းချောက်မှုဆိုတာကိုအနာပိုင်တွေကချက်ချင်းလိုပဲစမ်းစစ်တီးခဲ့ပြီးကျောင်းတွေကိုဆက်ဖွင့်ထားခဲ့ပါတယ်။အဲ့ဒီလို့ရဟာကိုယ့်ရောက်ရနိုင်တဲ့ကိစ္စပဲလို့မြို့တော်ဝန်ဘီလ်ဒူဘလက်စီယိုကပြောပါတယ်။
American သမ္မတရွေးကောက်ပွဲမှာ Democratic Party ရဲ့သမ္မတလောင်းဖြစ်ရေးစ조사နေသူ Hillary Clinton ကသူမရဲ့အကြမ်းဖက်ဝါဒတိုက်ဖြတ်ရင်မဟာဗျူဟာကိုမနစ်အင်ကာနီကထုတ်ဖော်ပြောဆိုလိုက်ပြီးပြိုင်ဘက် Republican ကိုယ်စားလှယ်လောင်းတွေကိုဝေဖန်ထိုးနှက်လိုက်ပါတယ်။ ပေါ်ပေါ်တန်တန်ကြွေးကြော်သံလောင်းနဲ့တော့မဟာဗျူဟာတစ်ခုအဖြစ်မတွတ်သွင်းကြပါနဲ့လို့ Mrs. Clinton ကမင်းနီပိုလစ်မြို့မှာပြောဆိုခဲ့ပါတယ်။လေလုံးထွားသူတွေနဲ့တယူသံတွေဟာစစ်ဦးစီးချုပ်ဖြစ်လာဖို့အရေးချင်းပြည်သူတွေမဟုတ်ဘူးလို့လည်း Mrs. Clinton ကပြောဆိုခဲ့ပါတယ်။ကနရာတစ်ခုလုံးဖြာထွက်သွားအောင်ဘုံတွေခင်းပစ်လိုက်မယ်လို့ချင်းချောက်ပြောဆိုထားတဲ့ Republican Party ဘက်ကပြိုင်မဲ့ Ted Cruz ကိုလေလုံးထွားသူလို့ Mrs. Clinton ကရည်ညွှန်းပုံရပါတယ်။တည်ယူသံလို့သုံးလုံးပြောဆိုမှုကတော့မွတ်စလင်တွေကိုအမေရိကန်ပြည်ထောင်စုတွင်ဝင်ရောက်ခွင့်ပိတ်ပင်ဖို့အဆိုပြုတဲ့ Republican ကိုယ်စားလှယ်လောင်းတဦးဖြစ်တဲ့ Donald Trump ကိုရည်ညွှန်းခြင်းပုံလည်းရပါတယ်။Minneapolis မြို့ဟာ American ပြည်ထောင်စုရဲ့ Muslim လူဦးရေအများဆုံးမြို့တစ်မြို့ဖြစ်ပြီး Somalia နိုင်ငံကရွှေ့ပြောင်းအခြေချတဲ့ထောင်ပေါင်းများစွာသော Muslim တွေနဲ့နေထိုင်နေကြတာဖြစ်ပါတယ်။အကြမ်းဖက်ဝါဒတိုက်ဖျက်ရေးမဟာဗျူဟာထဲမှာ Islam ရဲ့အစွန်းရောက် ISIS တို့လှုပ်ရှားရာဒေသတွင်ပြီးခဲ့တဲ့9နှစ်ကာလကရှိခဲ့ကြသူတွေရဲ့ပြည်ဝင်ခွင့်ရှောက်ထားမှုကိုတင်းတင်းကြပ်ကြပ်စစ်ဆေးဖို့အပါအဝင်ဘက်ပေါင်းစုံကလိဟင်းမှုမရှိစေဘဲအလုံးစုံပါဝင်ရမယ်လို့ Hillary Clinton ကပြောဆိုထားပါတယ်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ UI ကနေဗိုလ်တွင်းညနေဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်နိုင်ငံတော်ကြီးကဲတာဝန်နဲ့အစိုးရဖွဲ့တာဝန်တွေကိုစနစ်တကျလွှဲပြောင်းရေးဆိုင်ရာညှိနှိုင်းအစည်းအဝေးကိုဒေါအောင်ဆန်းစုကြည် UCP ဒီကနေ့လုပ်ခဲ့တယ်လို့ပြည်ချိုင်းဝန်ကြီးဦးရထွေးရဲ့တရားဝင် Facebook စာမျက်နှာမှာရေးထားပါတယ်။အစည်းအဝေးကိုအစိုးရဖွဲ့ကအဖွဲ့ဘက်ကဝန်ကြီးဦးရထွေးဆောက်လုပ်ရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးမောင်မောင်အောင်တမရာရုံးညွှန်ကြားရေးမှူးဦးစောထေးတို့တက်ရောက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကဒေါအောင်ဆန်းစုကြည်နဲ့အတူဦးဝင်းထိန်ဒေါက်တာမျိုးအောင်နဲ့ဒေါက်တာအောင်သူတို့တက်ရောက်တယ်လို့လည်းပြောထားပါတယ်။တာဝန်လွှဲပြောင်းတာအဆင်ပြေချောမွေ့စေဖို့အတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်ရမယ့်လုပ်ငန်းတွေကိုအစည်းအဝေးမှာအသေးစိတ်ဆွေးနွေးကြတယ်လို့လည်းဝန်ကြီးဦးရထွန်းကရေးထားပါတယ်။အစိုးရအဖွဲ့တာဝန်တွေကိုစနစ်တကျတာဝန်လွှဲပြောင်းရေးအတွက်အစိုးရအဖွဲ့ဘက်နဲ့ NLD ပါတီဘက်မှနှစ်ဖက်ပူးပေါင်းဆောင်ရွက်ရေးကော်မတီတွေကိုအတိအကျဖွဲ့စည်းပြီးတဲ့နောက်ပိုင်းဒေါအောင်ဆန်းစုကြည်ကိုယ်တိုင် UCP အခုလိုအစည်းအဝေးမျိုးလုပ်တယ်လို့သိရတာဒါပထမဆုံးအချိန်မှာအစိုးရဘက်ကဖွဲ့ထားတဲ့နိုင်ငံတော်ကြီးကွဲတာဝန်လွှဲပြောင်းမှုအထောက်အကူပြုကော်မတီမှာပြည်တော်စုဝန်ကြီးဦးလာထွန်းကဥက္ကဋ္ဌဖြစ်တာဝန်ယူဆောင်ရွက်ပြီးပြည်တော်စုဝန်ကြီးဦးရထွန်းနိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးချုပ်ဦးလာထွန်းဆောက်လုပ်ရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးမောင်မောင်အောင်နိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေးတို့ပါဝင်တဲ့ကြောင့်နိုင်ငံတော်သမ္မတရုံးကသတင်းထုတ်ပြန်ထားပါတယ်။ NLD ပါတီဘက်ကအသွင်ကူးပြောင်းရေးဆိုင်ရာအဖွဲ့ထဲမှာတော့ဦးဝင်းထိန်ဒေါက်တာမျိုးအောင်ဒေါက်တာအောင်သူနဲ့လွှတ်တော်ကိုယ်စားလှယ်၃ဦးပါမယ်လို့ဦးဝင်းထိန်ကပြောထားပါတယ်
။ကနေဒါခရီးယံဖုံးတော်ကြီးတပါးအပေါ်နိုင်ငံတော်ကိုဆန့်ကျင်တဲ့ရာဇဝတ်မှုဆိုတဲ့ဆွဲချက်နဲ့မြောက်ကိုရီးယားရဲ့အမြင့်ဆုံးတရားရုံးတစ်ခုကနေအလုတ်ကျန်းတဲ့ထောင်ဒဏ်တသက်ချမှတ်လိုက်ပါတယ်။ဟျွန်ဆိုလင်းဟာခရီးယံဖျားချောင်းရဲ့အဆိုအဖြစ်မြောက်ကိုရီးယားမှာသူတီထောင်ထားတဲ့လူနာပြည်စုစောင့်ရှောက်ရေးဂီဟာနဲ့မိဘမဲ့ဂီဟာတို့ကိုလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းနဲ့ဒီနှစ်အစောပိုင်းကမြောက်ကိုရီးယားမှာရောက်ရှိနေတဲ့အခြေအဖန်ခံခဲ့ရတာဖြစ်ပါတယ်။အသက်60ကျော်အရွယ်တောင်ကိုရီးယားနိုင်ငံဘွားလင်းဟာကနေဒါနိုင်ငံထရွန်တိုမြို့က Light Korean Presbyterian ခရီးယံဖျားချောင်းရဲ့အကြီးအကဲဖုံးတော်ကြီးတစ်ပါးဖြစ်ပါတယ်။နိုင်ငံတော်ကိုဆန့်ကျင်တဲ့ပြစ်မှုတွေကိုသူကျူးလွန်ခဲ့တဲ့အကြောင်းမြောက်ကိုရီးယားနိုင်ငံပိုင်ရုပ်သံဌာနကနေဇူလိုင်လမှာဝန်ခံထားပါတယ်။မြောက်ကိုရီးယားမှာအဖမ်းခံရပြီးနောက်ပိုင်းမှာပြန်လွတ်လာတဲ့တခြားနိုင်ငံသားတွေကသူတို့ကိုအဲ့ဒီလိုပြောဆိုဝန်ခံခိုင်းတဲ့အကြောင်းလဲပြောပြပူပါတယ်
။အင်တာနက်ကိုစီကံသတ်မှတ်ထိန်းချုပ်ရေးတက္ကသိုလ်လုံးပူပေါင်းဆောင်ရွက်ဖို့တရုတ်သမ္မတရှီကျင်းဖင်ကတောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံကကမကထလုပ်ပြီးနိုင်ငံအရှေ့ပိုင်းဝူဇင်းမြို့မှာကျင်းပနေတဲ့ကမ္ဘာအင်တာနက်ညီလာခံမှာသမ္မတရှီကဒီကနေ့အဲ့ဒီလိုတောင်းဆိုတာပါ။အင်တာနက်ကိုစီမံအုပ်ချုပ်တဲ့စနစ်တရဖန်တီးရေးနိုင်ငံတိုင်းအတူတကွလှုပ်ဆောင်တဲ့လို့သမရရှိကပြောပါတယ်။အဲဒီလိုလှုပ်တဲ့အတွက်တခြားကိစ္စရဲ့အများပြားပြင်သတင်းနည်းပညာကိုလွှဲမှားတဲ့ရည်ရွယ်ချက်နဲ့အသုံးချတာအဆုံးသတ်စေမယ်။စိုက်ဘာအင်တာနက်ကနေစောင့်ကြည့်ထောက်လှမ်းတာနဲ့ခိုးဝင်တာတွေကိုတားဆီးနိုင်မယ်။သူဆိုအပြင်စိုက်ဘာအင်တာနက်မှာလက်နက်ပြန်ဆိုင်တာကိုနှိမ်နင်းနိုင်မယ်လို့မစ္စတာရှိကပြောပါတယ်။အမေရိကန်ခြေစိုက် Microsoft ကုမ္ပဏီနဲ့တရုတ်နည်းပညာကုမ္ပဏီကြီးတွေဖြစ်ကြတဲ့ Baidu နဲ့ Alibaba တို့အပါအဝင်ကမ္ဘာအကြီးဆုံးနည်းပညာကုမ္ပဏီတွေကကိုယ်စားလှယ်ဒါဇင်ပေါင်းများစွာအခုညလာခံမှာတက်နေပါတယ်။မဖွယ်မရဖြစ်တယ်ဒါမှမဟုတ်အဖြတ်မှောက်ဖြစ်တယ်လို့ယူဆတဲ့ Internet website တွေကိုတရုတ်နိုင်ငံမှာပိတ်ပင်ပြီး Internet အသုံးပြုတာကိုတရုတ်ကွန်မြူနတီပါတီကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာပါ။ဒီအစိုးရရဲ့အခုတောင်းဆိုချက်ကိုညှင်းပယ်ကြဖို့လူ့အခွင့်အရေးအဖွဲ့ဖြစ်တဲ့အပြည်ပြည်ဆိုင်ရာလူချင်းချမ်းသာကွင်းအဖွဲ့ AI ကနည်းပညာကုမ္ပဏီတွေကိုတောင်းဆိုနေပါတယ်။လူလောက်စွာထုတ်ပေါ်ပြောဆိုကွင်းကိုကန့်သတ်မဲ့လူ့အခွင့်အရေးချုပ်ဖောက်တာတွေပိုဆိုးလာစေမဲ့နည်းလမ်းတွေနဲ့တရုတ်အစိုးရဟာကမ္ဘာလုံးဆိုင်ရာအင်တာနက်စီမံအုပ်ချုပ်ရေးပေါ်လွှမ်းမိုးဖို့ကြိုးစားနေတယ်လို့ AI အဖွဲ့ကပြောပါတယ်။
တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နိုင်ငံဘက်ကလူလုံကျုံတစ်ခုကိုမဖြစ်မနေတိစောင့်နေတဲ့ကိစ္စကြောင့်တရုတ်တို့ရဲ့တံပိုးကြီးကြီးပေးဆက်ရမယ့်ရေပြင်ပိုင်းနဲ့ဆိုင်ရာအငင်းပွားမှုအပေါ်နိုင်ငံတကာကအာရုံစိုက်လာစေခဲ့ပါတယ်ဒီကျွန်းစုတွေနားမှာတင်းမောတွေလေရင်တွေသွာလာဆင်းသက်နေတဲ့ကိစ္စဟာနိုင်ငံတကာဥပဒေအရဆိုရင်ကုန်သွယ်ရေချောင်းသွာလာမှုနဲ့စစ်စင်ရေးတွေအပေါ်ချင်းချောက်မှုအဖြစ်အထူးသတိပေးချက်တွေထုတ်ပြန်ရမှာဖြစ်တယ်လို့အမေရိကန်ရေတပ်ပစိဖိတ်ဌာနခွဲရဲ့အကြီးအကဲရေတပ်ဗိုလ်ချုပ်ကြီး Scott Swick ကဒီသတင်းပတ်အတွင်းမှာပဲသတိပေးပြောဆိုထားပါတယ်ရှင်ဟုတ်ထူနေညနေခင်းနောက်ဆုံးရသတင်းတွေကိုကုကြကြောသိန်းနဲ့မတ်သိန်းကြီးထိုက်တို့ကပြောပြပေးတော့တာပါခုဆက်လက်ပြီးသတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ရှင် Republican Party ရင်းသမရလောင်းအဖြစ်ရှင်းပြနေသူတွေမနေ့က Nevada ပြည်နယ် Las Vegas မြို့မှာပြင်ဆင်မှအကြိမ်စကားစစ်တိုးပွဲကျင်းပပါရယ်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ American ပြည်သူတွေအကြားစိုးရိမ်မှုတွေရှိနေတာကြောင့်လဲအမျိုးသားလုံခြုံရေးနဲ့နိုင်ငံခြားရေးကိစ္စတွေကိုစကားစစ်တိုးပွဲမှာအထူးအဦးစားပေးဆွေးနွေးခဲ့ကြပါရယ်တစ်ချိန်တည်းမှာဆန္ဒပြသူတွေစုဝေးပြီးလူဝင်မှုကြီးကြပ်ရေးနဲ့အလုတ်ကိုင်းကိစ္စတွေကိုအာရုံစိုက်ဖို့တောင်းဆိုခဲ့ကြပါတယ် VOA သတင်းထောက် Mike O'Savillian နဲ့ Jim Malone တို့ရဲ့သတင်းပေးပို့ချက်ကိုတော့ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင
် Republican Party အတွင်းသမ္မတလောင်းဖြစ်ရွေးချယ်ပွဲဒီမှာထိတ်ဆုံးကပြေးနေတဲ့ Donald Trump ကတော့အမေရိကန်ပြည်ထောင်စုထဲကို Muslim တွေဝင်ရောက်ခွင့်တစိတ်တပိုင်းအားဖြင့်ပိတ်ပင်မယ်ဆိုတဲ့သူ့ရဲ့ဆိုပြခြင်းနဲ့ပတ်သက်လို့မနေ့တော့ကစကားစစ်ထိုးပွဲမှာအဓိကခုခံကာကွယ်ပြောဆိုသွားပါတယ
် We're not talking about religion we're talking about
ကျွန်တော်တို့ကဘာသာရေးနဲ့ပတ်သက်ပြီးပြောနေတာမဟုတ်ပါဘူးလုံခြုံရေးအကြောင်းကိုပြောနေတာပါကျွန်တော်တို့နိုင်ငံမှာထိမ့်လို့မရတဲ့အခြေအနေကိုရောက်နေလို့ပါဆိုပြီး Donald Trump ကကာကွယ်ပြောဆိုသွားတာပါ Florida ပြည်နယ်အုပ်ချုပ်ရေးမှူးအောင် Jeff Bush ကတော့အခုလိုဝေဖန်ပါတယ
် It will push the Muslim world the Arab world away from us at a time when
ဒီလိုလှုပ်လိုက်မယ်ဆိုရင် Muslim ကဘာကိုကျွန်တော်တို့နဲ့ထိတွေ့ဆက်ဆံဖို့လိုတဲ့အချိန်ISIS ဆွေသွေးကြွတွေကိုတိုက်ထုတ်ဖို့မဟာဗျူဟာချမှတ်ရေးကိစ္စတွေမှာကျွန်တော်တို့နဲ့ဝေးသွားအောင်တွန်းထုတ်လိုက်တယ်လို့ဖြစ်သွားပါလိမ့်မယ်။ Donald ကဟာတညံရွှင်နေသူပါ။ဒါပေမဲ့စင်စင်ချင်းချင်းထိမ့်သိမ့်နိုင်တဲ့သူမဟုတ်တော့တမရဖြစ်ခဲ့ရင်လည်းထိမ့်မနိုင်တဲ့သူတယောက်ဖြစ်လာပါလိမ့်မယ်
။တမရအဖြစ်ရွေးချယ်ခံခဲ့ရရင်ရုရှားနဲ့ဆက်ဆံရေးမှာဘယ်သူကပို့ပြီးတော့ခိုင်မာပြတ်သားမလဲဆိုတာကိုလည်းရှင်းပြသူတွေကြားအဓိကအခြေအနေညှင်းခုန်ခဲ့ကြပါလိမ့်မယ်။ISIS တွေကြွားတွေကိုချိန်မုံကြီးကတော့မနေ့ကစကားစစ်ထိုးပွဲမှာအဓိကပြောဆိုတဲ့အကြောင်းအရာတစ်ခုဖြစ်ပါတယ်။ Texas ပြည်နယ်ထက်လွတ်တော်အမတ် Ted Cruz ကအခုလိုပြောပါတယ
်။ We need to use overwhelming air power. We need
ဒီတော့ကနေခုစစ်ကိုကျွန်တော်တို့အများဆုံးအင်းနဲ့အားနဲ့တောင်းပါလိမ့်မယ်။ကတ်လူမျိုးစုတွေကိုလက်နက်တွေတပ်ဆင်ပေးပြီး ISIS တွေဘယ်မှာပဲရှိရှိကျွန်တော်တို့ရှာပြီးတုံ့တင်ရပါလိမ့်မယ်
။အမေရိကန်ပြည်သူတွေပို့ပြီးတော့ဘေးကင်းလုံခြုံအောင်ဘာတွေလုပ်ဆောင်မလဲဆိုတာနဲ့ပတ်သက်လို့သမ္မတလောင်းအဖြစ်ရှင်ပြန်သူတွေကြားအဓိကအခြေအနေညင်းပွားခဲ့ကြတာပါဒီလိုအခြေအနေညင်းခုန်နေကြတဲ့အချိန်သူတို့စကားစီတိုးပွဲကျင်းပနေတဲ့နေရာရဲ့ပြင်ပမှာဆန္ဒပြသူတွေစုဝေးပြီးလူဝင်မှုကြီးကြပ်ရေးဆန္ဒပြုပြင်ပြောင်းလဲမှုလောက်ခပြဿနာနဲ့ရဲတပ်ဖွဲ့တွေရဲ့မတရားမှုတွေအဆုံးသတ်ရေးဒီကိစ္စတွေကိုရည်ရွယ်ဖြေရှင်းဖို့အဓိကတောင်းဆိုခဲ့ကြပါတယ် Republican သမ္မတလောင်းအဖြစ်ရှင်ပြန်သူတွေထဲမှာရှေ့ဆုံးကပြေးနေတဲ့ Donald Trump ကတော့အမေရိကန်ပြည်ထောင်စုအနေနဲ့တရားမဝင်ရောက်လာတဲ့တန်းနဲ့ချီတဲ့ရွှေပြောင်းလာသူတွေကိုနေရက်ကိုပြန်ပို့တင်တယ်လို့ပြောနေပါတယ်။စပိန်ဘာသာစကားပြောတဲ့တောင်အမေရိကတိုက်ကလာရောက်သူတွေရေလှုပ်ရှားနေသူ Dolores Hutra ကတော့အခုလိုပြောပါတယ်
။ Wanna just remind them that especially Donald Trump the food that you ate today
ကျမတို့သူတို့ကိုသတိပေးချင်ပါတယ်။အထူးသဖြင့် Donald Trump ကိုပါဒီကနေ့သူစားနေတဲ့အစားအစာတွေဟာကယ်လီဖိုးနီးယား၊တက်ကဆစ်၊အိုဟိုင်းယိုးဒါမှမဟုတ်ဖလော်ရီဒါကစိုက်ခင်းတွေမှာမှတ်တမ်းမှတ်ရမရှိတဲ့မက္ကဆီကန်လူမျိုးတွေခူးထားတဲ့အသီးနှံတွေဆိုတာပါ
။နောက်တစ်ကြိမ် Republican Party တွင်သမ္မတလောင်းရှင်ပြိုင်မဲ့သူတွေရဲ့စကားစစ်တိုးပွဲကို Iowa ပြည်နယ်မှာမဲပေးတော်ရီမစခင်သတင်းပတ်အနေငယ်လို့ဇန်နဝါရီလလယ်မှာကျင်းပမှာဖြစ်ပါတယ်။အပြီးသက်အမျိုးသားအဆင့်စကားစစ်တိုးပွဲတွေမှာကိုယ်စားလှယ်လောင်းရေးအတွက်ဒီတဲ့နေသွားနိုင်တယ်လို့Republican Party အနေနဲ့လာမယ့်နိုဝင်ဘာရွေးကောက်ပွဲအတွက်ပါတီကိုပို့ပြီးတော့ခိုင်မာအောင်စီရင်လှုပ်ဆောင်ဖို့လည်းရှိနေကြပါခင်ဗျာ
ကိုသိန်းထိုင်ဦးပါရှင်ခုတော့ဒေတာရင်သတင်းတွေဖက်အလဲပေးပါရစေလူကုန်ကူးခံရပြီးအင်ဒိုနီးရှားငါးဖမ်းဆက်လေတွေပေါ်မှာကျွန်းရီလိုအတင်းအဓမ္မခိုင်းစေခံခဲ့ရတဲ့မြန်မာနိုင်ငံကအလုသမားတွေရဲ့ဘဝတွေပြန်လည်ထူထောင်ရေးအကူအညီပေးမဲ့အစီအစဉ်တရက်ကိုရွှေ့ပြောင်းသွာလာနေထိုင်ခြင်းဆိုင်ရာနိုင်ငံတကာအဖွဲ့အစည်း IOM နဲ့လူမှုဝန်ထမ်းဦးစီးဌာနတို့ပူးပေါင်းပြီးဒီကနေ့စတင်လိုက်ပါတယ်လူကုန်ကူးခံရပြီးအင်ဒိုနီးရှားကပြန်လာတဲ့မြန်မာအလုသမားတွေအနေနဲ့ကတော့လက်တလောစာဝတ်နေရေးအခက်အခဲတွေနဲ့ရေရှည်ရက်တည်ရေးအတွက်အကူအညီတွေလိုအပ်နေကြပါတယ်အပြည့်စုံကတော့မမြင့်မြင့်ခိုင်ကသတင်းပေးပို့ထားပါရရှင်
ဒီဇင်ဘာ18ရက်နေ့မှာကြာရောက်မဲ့အပြည်ပြည်ဆိုင်ရာရွှေ့ပြောင်းသွားလာသူများနေ့ထိမ့်မှတ်အနေနဲ့အင်ဒိုနီးရှားနိုင်ငံဘန်ဂျီနာကျွန်းပေါ်က၅ဖန်ဆက်လီတွေမှာကျွန်းတွေလိုအသင်းအဓမ္မခိုင်းစီခံခဲ့ရတဲ့လူကုန်ကူးခံရသူတွေတွေ့ဆုံပွဲကိုဒီကနေ့ရန်ကုန်မှာပြုလုပ်ခဲ့ပါတယ်။အင်ဒိုနီးရှားကိုလူကုန်ကူးခံရတဲ့မြန်မာအလို့သမားတွေပြန်လည်ထူထောင်ရေးအတွက်အသေးစားစီးပွားရေးလုပ်ကိုင်နိုင်ဖို့အသက်မွေးဝမ်းကြောင်းဆိုင်ရာအတတ်ပညာသင်ကြားပေးဖို့နဲ့ကျန်းမာရေးဆောင်ရှားမှုတွေပေးဖို့စတင်လှုပ်ဆောင်သွားမယ်လို့ရွှေပြောင်းသွားလာနေထိုင်ခြင်းဆိုင်ရာနိုင်ငံတကာအဖွဲ့အစည်း IOM ကလူကုန်ကူးမှုတိုက်ဖျက်ရေးဌာနရဲ့စီမံကိန်းတာဝန်ခံဒေါ်ယင်ဟန်ကပြောပါတယ
်။အဓိကတော့ဒီအင်ဒိုနီးရှားနိုင်ငံဘန်ဂျီနာကျွန်းကနေပြီးတော့ပြန်လာတဲ့လူကုန်ခံရတဲ့သူတွေပေါ့နော်လူကုန်ခံရခြင်းကလွံ့မြောက်လာတဲ့ survivors တွေပေါ့ traffic survivors တွေကိုကျွန်တော်တို့အနေနဲ့ reintegration support ပေးဖို့ပါ
အင်ဒိုနီးရှားကနေပြန်လာတဲ့မြန်မာအလို့သမားတွေကလူကုန်ကူးခံရသူအဖြစ်စာရင်းဝင်တာ900ကျော်ရှိပြီးကျန်တဲ့သူတွေကတော့တာမန်ရွှေ့ပြောင်းအလို့သမားတွေဖြစ်ပါတယ်။လူကုန်ကူးခံရသူတွေရဲ့စာဝတ်နေရေးအခြေအနေပေါ်မူတည်ပြီးသူတို့ကိုအကူအညီပေးသွားမှာဖြစ်တယ်လို့လူမှုဝန်ထမ်းဦးစီးဌာနပြန်လည်ထူထောင်ရေးဌာနခွဲရဲ့ညွှန်ကြားရေးမှူးဒေါ်ယူဆွေကပြောပါတယ
်။တကယ်တော့လူကုန်ကူးခံရတယ်ဆိုတာအများစုကတော့မြန်မာနိုင်ငံမှာမနေနိုင်ကြဘဲနဲ့နိုင်ငံသားကိုသွားလို့ဖြစ်တယ်လို့ပြောကြတယ်။အမှန်တကားတော့ migrant ဆိုတာနေရာတိုင်းမှာရှိတယ်။လက်ခံတဲ့ destination နိုင်ငံတွေအနေနဲ့လည်းရောက်လာတဲ့ migrants တွေကိုလိုအပ်တဲ့လုံခြုံစိတ်ချရတဲ့အခြေအနေမျိုးပေးမယ်ဆိုရင်လူကုန်ကူးမှုဆိုတာဖြစ်မလာဘူး။အဲ့တော့ဒီဘက်ကသွားတဲ့သူကလည်း safe migration ဖြစ်ဖို့လို့လိုမျိုးတစ်ဖက် destination နိုင်ငံတွေအနေနဲ့လည်းစနေတကျဆောင်ရွက်ပေးမယ်ဆိုလို့ရှိရင်လူကုန်ကူးမှုတွေကကျော်ပါသွားမယ်
။လူကုန်ကူးခံရပြီးအင်ဒိုနီးရှား၅ဖန်လေးတွေပေါ်မှာအတင်းအဓမ္မခိုင်းစေခံခဲ့ရတဲ့မြန်မာအလို့သမားအများစုဟာသူတို့ရဲ့လောက်ခလာစာတွေကိုအခုထိမရကြသေးဘူးလို့အင်ဒိုနီးရှားကိုလူကုန်ကူးခံရတဲ့မြောက်ရီမျိုးကကိုလိုင်မင်းကသူ့တွေ့ကြုံကိုအခုလိုရှင်းပြပါဗျာ
။လာစာကလာစာဦးချင်းမြန်မာရမှာမရလား။လာစာကသူကပြောလာကတလောက်ကိုအဲ900နဲ့တောင်းရမယ်။ကျွန်တော်တို့ပြင်လိုက်ပြန်မှာဘယ်လောက်ပဲကြကြကန်ခါကလို့ရှင်အင်ဒိုရှားကိုစေတင်ပြီ။အင်ဒိုရှားကိုစေတင်ပြီ။အဲ့ဒီအခုပြန်လာအခုချိန်ဒီပန်းကျွန်တော်ဒီထဲသက်တမ်းက22ခုလားလိုက်တယ်22ခုလားမှာသူကဒီတစ်ခါကားခက်လို့ရှိရင်စေသိမ့်မဲ့ပြေးတယ်ဘာလာစမှာခုချင်းနေမရခဲ့ဘူးအခုပြန်လာချင်းတချို့သူတို့တွေကရတူကရတယ်အခုချင်းကျွန်တော်ဆိုရင်ကျွန်တော်လည်းတခြားတချို့တို့ကဘာလာကခုချင်းနေမရတယ
်အရင်ကထိုင်းနဲ့တရုတ်နိုင်ငံတို့နဲ့ဆက်ဆက်ဖြစ်ပွားတဲ့လူကုန်ကူးမှုတွေကအများဆုံးဖြစ်ပြီးအခု2015ခုနှစ်မှာအင်ဒိုနီးရှားနိုင်ငံကကျွန်းစုတွေပေါ်မှာမြန်မာရေလုံသားတွေအပါအဝင်အင်းကြီးချင်းနိုင်ငံကရွှေပြောင်းအလို့သမားတွေကိုကျွန်းတွေလိုဖမ်းဆီးချုပ်နှောင်ပြီးအတင်းအဓမ္မခိုင်းစီထားတဲ့သတင်းကို AP သတင်းဌာနကဖော်ထုတ်ပြီးတဲ့နောက်မှာတော့လူကုန်ကူးခံရမှုကအရင်နှစ်တွေထက်စာရင်တိုးလာသလိုနိုင်ငံတော်အစီအစဉ်နဲ့အင်ဒိုနီးရှားကနေပြန်ခေါ်လာတဲ့မြန်မာရွှေ့ပြောင်းအလို့သမားတထောင်ကျော်ရှိတယ်လို့လူကုန်ကူးမှုတာစီနေနေရဲတပ်ဖွဲ့ကရဲမှူးကြီးခင်မောင်လာကပြောပါတယ်။
အဲ့တော့ဒီထိုင်းနိုင်ငံနဲ့ဆက်ဆက်ဖြစ်ပွားတဲ့အမှုကြတော့ထိုင်းနဲ့မကတော့ပဲနဲ့အခုဒီနှစ်ဆိုရင်ကျွန်တော်တို့ကအင်ဒိုနီးရှား case တွေပါဝင်လာတာပေါ့နော်။တို့ကလူကုန်ကူးမှုတွေလုံးဝပပျက်ဖို့ဆိုတော့မလွယ်ဘူးပေါ့နော်။ဒါပေမဲ့အတန်းနဲ့ဆုံးတော့နင်းနေတဲ့မြတ်နင်းအောင်တော့ကျွန်တော်လည်းအစွမ်းကုန်ကြိုးစားနေပါတယ်။ဟောအဓိက၅နှစ်စီမံကိန်းမှာအဓိကတော့ prevention လုပ်ငန်းများများလုပ်တာပေါ့နော်။ကျွန်တော်ကတည်သူတွေဒီပတ်ကိုသွားမယ်ဆိုလို့ရှိရင်လည်းမသွားနဲ့ပြောလို့မရဘူး။ဒါပေမဲ့ဆိုတော့ဒါကဒီလက်ရှိအနေအထားအရကိုယ့်ရဲ့လူခလာစားနေတဲ့နေရာကမှများတဲ့နေရာလူတိုင်းသွားခြင်းကြတာပဲ။အဲ့ဒါကိုအရင်တော့ကတော့ကျွန်တော်ကတားဆီးတယ်ဆိုတာအရင်ခေတ်တည်းကတော့ကျွန်တော်လွတ်ခဲ့တယ်။ဘာလို့ဆိုဒုက္ခရောက်မှာဆိုတော့ဒါပေမဲ့အခုကျတော့ပွင့်လင်းမြင်သာတဲ့စနစ်ဒီမိုကရေစီစနစ်ကျင့်သုံးတော့လူတစ်ယောက်ရဲ့right ကိုသူတွားကျင်တဲ့ဟာကိုကျွန်တော်တားလို့မရဘူ
းအင်ဒိုနီးရှားနိုင်ငံဘန်ဂျီနာကျွန်းကိုလူကုန်ကူးခံရပြီးကျွန်းတွေလိုအသင်းအဓမ္မခိုင်းစေခံခဲ့ရတဲ့မြန်မာအလို့သမားတွေအရေးနဲ့ပတ်သက်လို့အင်ဒိုနီးရှားနိုင်ငံရဲ့မျက်မြင်သက်သေတွေကိုအကာအကွယ်ပေးရေးအဖွဲ့ LPSK ကထိုင်းနိုင်ငံသား9ဦးနဲ့အင်ဒိုနီးရှားနိုင်ငံသား3ဦးကိုတရားစွဲဆိုထားပါတယ်ရှင
်မမြင်မြင်ခိုင်ပါရှင်NCA အပြစ်ရစာချုပ်လက်မှတ်ရေးထိုးဖို့အစိုးရဘက်ကညှင်းဆန်းထားတဲ့တအောင်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့အကြားရှမ်းပြည်နယ်မြောက်ပိုင်းမှန်တုံမြို့နယ်ဖက်မှာ၃ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေခဲ့ပြီးဒီတိုက်ပွဲတွေမှာအစိုးရဘက်ကစစ်လေရင်အုံပြုပြီးတိုက်ခိုက်ခဲ့တယ်လို့ TNLA ဘက်ကဆွဆွဲပြောဆိုခဲ့ပါတယ်။ဒါအပြင်နမ်ခါမြို့ဖက်နယ်ဖက်မှာလည်း TNLA တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့စီးရီတင်းမာမှုတွေရှိနေဆဲဖြစ်ပါတယ်။အခြေအနေသေးစိတ်ကိုတော့နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းဘက်မှာမြမတပ်မတော်နဲ့ TNLA ခေါ်တောင်းပလောင်တပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေနေ့စဉ်ဆိုသလိုဖြစ်ပွားနေပါတယ်ဒီကနေ့မနေ့ဖက်မှာလည်း TNLA နဲ့မြမတပ်မတော်တို့ကြားမန်တုံမြို့နယ်ဆိုင်လင်းကျေးရွာနဲ့ပန်းခံကျေးရွာကြားမှာတိုက်ပွဲဖြစ်ပွားနေခဲ့တယ်လို့ဒီဇင်ဘာ14ရက်နေ့နဲ့15ရက်နေ့ကမန်တုံမြို့နယ်ဟူသက်ကျေးရွာနီးဖြစ်ပွားတဲ့တိုက်ပွဲတွေမှာမြမတပ်မတော်ဘက်ကစစ်လေယာဉ်3မြေတိုက်ခိုက်ခဲ့တယ်လို့ TNLA ပြန်ကြားရေးရာရှိပူကြီးတားအိုက်ကျော်ကပြောပါတယ် အခုဖြစ်ပွားနေတဲ့တိုက်ပွဲတွင်နဖက်တပ်ဖွဲ့ရဲ့ထိခိုက်မှုတွေကိုတော့အတိမပြုနိုင်သေးဘူးလို့လဲဆိုပါတယ်ရွေးကောက်ပွဲကာလနဲ့အခုချိန်ထိနဖက်တပ်ဖွဲ့ဖြစ်ပွားမှုအခြေအနေ၄၀နီးပါးရှိခဲ့တယ်လို့လဲပူကြီးတိုက်ကြော်ကပြောပါတယ်မြန်မာအစိုးရနဲ့စစ်တပ်ဘက်ကတော့အခုနောက်ဆုံးတိုက်ပွဲတွေနဲ့ပတ်သက်လို့တဆုံးတရာထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူး တောင်မလောင်တပ်ဖွဲ့ဟာမြန်မာတပ်မတော်နဲ့ပြင်တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ပါနိုဝင်ဘာလကုန်ပိုင်းကနေစပြီးစစ်ရေးသိမ်းမှလာနေခဲ့တာပါလက်ရှိနန်းခမ်းမြို့နယ်ဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော်ကနေအင်အားတိုးချက်လာလို့စစ်ရေးသိမ်းမှနေဆဲအခြေအနေမှာရှိနေတယ်လို့လဲဒီအန်အယ်လီပြန်ကြားရေးရရှိပူကြီးတိုက်ကြော်ကပြောပါတယ်
အခုလိုတောင်ပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကိုဖြေလျှော့နိုင်ဖို့ UNSC ခေါ်ညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီအနေနဲ့မနေ့ကတောင်ပိုင်းရှမ်းပြည်တပ်မတော်ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရွှေစေဦးဆောင်တဲ့အဖွဲ့နဲ့ထိုင်းနိုင်ငံသွင်းမှတွေ့ဆုံဆွေးနွေးခဲ့ပါတယ်
ဒီတွေ့ဆုံမှုမှာနှစ်ဖက်ကြားတိုက်ပွဲဖြစ်ပွားနေမှုကိုထိန်းသိမ်းသွားဖို့ RCSSSC ဘက်နဲ့သဘောတူညီမှုရရှိခဲ့တယ်လို့ UNSC ရဲ့သွေးဖက်သူတွေသူရင်းမှုတဲ့ဦးထွန်းစော်ကအခုလိုပြောပါတယ်။
တောင်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့ကတော့အခုလိုတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်ပြီးတော့တွေ့ဆုံဆွေးနွေးဖြေရှင်းသွားမယ်လို့ RCSF
ဖွဲ့ရဲ့ဒုတိယဗိုလ်မှူးကြီးဆိုင်းငင်းကပြောပါတယ်။ဘာကြောင့်မလို့ကျွန်တော်တို့ဖွဲ့စည်းရေးကိုတိုက်ရတယ်လဲ။ပြီးတော့အပြစ်မဲ့ပြည်သူတွေဖမ်းဆီးရတဲ့ကိစ္စအဲ့ဒါကိုပြန်လုပ်ပေးဖို့အဲ့ဒါကြောင့်ဖမ်းရတယ်။ဒီလိုကတော့ဆွေးနွေးဖို့ပါပဲ။ဆွေးနွေးပြီးတော့ဖြေရှင်းလို့ရှင်ကျွန်တော်အားလုံးဖြေရှင်းနိုင်ရပါတယ်။
လမ်းမရက်တွေမှာ UNSC ခေါ်ညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီအနေနဲ့တောင်ပလောင်တပ်ဖွဲ့နဲ့လည်းထပ်မံတွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်။နိုဝင်ဘာလ29ရက်နေ့ကနေစပြီးတောင်ပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့တို့ကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ဟူပန်ကျေးဝရာ316ကျော်ဟာနေ
ဒီနေ့ကျွန်တော်တို့အများဆုံးအနေနဲ့အားနဲ့သုံးပါပါလိမ့်မယ်။လက်စကတူပြောလာတာလားဟုတ်ဒီနေ့ဆိုရင်မြန်မာတပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်မိုင်းရှူးမိုင်းနှောင်ကြီးတီးတွေတကရွာသားတောင်းကျော်ဟာလည်းစစ်ပြေးထုတ်ကထဖြစ်နေစစ်ပြေးတိမ်းရှောင်နေကြရပါတယ်ခင်ဗျာ။နိုင်ကုန်အိမ်မှာရှင်ဖီယိုအေးကနေဗုဒ္ဓနည်းညနေခင်းတဲ့ရင်တွေကိုဆက်လက်ထုတ်လွှင့်နေပါတယ
Adrian Sebia, Jang with Thing, the town Jopogo, Gaji went to Pansy Yami Kevare, Lolosa Mamuy Sene Sessatan Yashidu Leo Tega Diago, Pansy Yami Tabiro, Janton Yago, Pamibo, Muy Yeta Pega, Sanga Nivare, Atese Guro, Gomuzo Gatimbia Tavareche.
Okay, Muya Sewa Cello Yama, don't build a pseudo effort drink Sebia and Yago Miago, Manali Mugo, Dwame Kida to Tangani, Inga Nega, Pansy Yami Gera, Pipare. Pansy Yami de Pissingo, Kaleke, Ocho Yemu, Umon Tuga, Vio Ego, Kulu, Piobare.
ကျေးဇူးအရောင်းကြတော့ညီရခုနကမွေးဖွဲ့လာဝင်ပြီးတော့တရင်ရုံဖမ်းရအောင်သူသူပေါင်းသူသတင်းစေတာကိုရောင်ပြအားလုံးစကားတော့ကိုသူသူပေါင်းအပြားပါတရင်ခွန်ထောင်၄ကျင်းတော့စကုန်းနဲ့တော့မသိခဲ့ဘူးသူသူတော့တန်ဖိုးအပြင်ဆိုရင်တိမအားလုံးဆိုရင်1000နဲ့80တိမ်းပေါ့အဲ့အဲ့ဖမ်းပြီးညီနော်လောလောဆယ်မှာတော့တေဆောင်လာသူတူဦးကိုဖမ်းဆီးထားပြီးတန်တရားရှိသူ၃ဦးကိုဆက်လက်ရှာဖွေနေတယ်လို့ပြောပါတ
ဆိုသလိုဖမ်းဆီးရမိပြီးဒီဆေးပြားတွေဟာအိန္ဒိယနိုင်ငံဘက်ကနေတင်သွင်းတာဖြစ်ပါတယ်။လွန်ခဲ့တဲ့2013ခုနှစ်အတွင်းကဆိုရင်ကလေးမျိုးမာတင်ဆေးပြားတံပိုးကျပ်ငွေ 3,000 ကျော်ဘိုးအထိဖမ်းဆီးရမိခဲ့ဘူးပါတယ်။ဒီနှစ်ဇူလိုင်လအတွင်းကတော့ရန်ကုန်တိုင်းဒေသကြီးမင်္ဂလာတုံမြို့နယ်ဇေကဘာဝင်းအတွင်းချော့လန်းသွားလမ်းမပေါ်မှာရပ်ထားတဲ့ကွန်တိန်နာယာဉ်တစ်စီးပေါ်ကနေ WY စာရန်ပါဆေးကြွဆေးပြား26တန်းကာလာတံပိုးကျပ်ငွေ133ဘီလီယံအမေရိကန်ဒေါ်လာငွေ တန်တရာကျော်ဖို့ဖမ်းဆီးရမိခဲ့ပါတယ်ဒီဖမ်းဆီးရမိတာဟာကဘာပေါ်မှာဒုတိယအများဆုံးဖမ်းဆီးရမိတာဖြစ်ကြောင်းလည်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ
်ကုမိုးစောတင်ပြတော်ရပါရှင်တော်တာရှင်များရှင်ဆောင်းနှင်းတွေဝေးတဲ့တရားတရောက်တိုင်းတရားတိကိုခန်းစားရက်ဖွဲ့ထားတဲ့တခြင်းတွေခရစ်စမတ်ဒေးတခြင်းတွေနဲ့ဖျော်ဖြေပေးနေပါတယ်ဒီကနေ့မှာတော့ထွန်းထွန်းနဲ့ကြိုးကြာတို့တည်ဆိုထားတဲ့ပြီးခဲ့တော့ဒီစင်မှာဆိုတဲ့တခြင်းနဲ့ဖျော်ဖြေပေးချင်ပါတယ်နားဆင်ပါရှင ထုတ်လင်းပေးလိုက်တဲ့တခြင်းလက်ဆောင်ကိုတောတာရှင်တွေနှိမ့်ချိုက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်ဒီကနေ့ညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြံနေသေးတဲ့အချိန်တွင်သတင်းချင်းချုပ်ကိုကုကြော့ကြော့သိန်းကပြောပြပေးပါအောင်ရှင
် IS အစုံရောက်တွေကိုချိန်မုန်းတော့မှာအထောက်အပူပြီးကြလာအောင်အမေရိကန်ကလုပ်နေတဲ့လုပ်ငန်းစဉ်တစ်စီးတစ်ပိုင်းအနေနဲ့အမေရိကန်ကာဝေးဝန်ကြီးအက်ရှ်ကာတာဟာဒီကနေ့အီရတ်နိုင်ငံကိုကြိုတင်မကြင်ညာပဲရောက်သွားပါတယ်အစ္စလာမ်စွန့်ရောက်တွေကိုချိန်မုန်းရေးစွန့်ပြတ်ချက်တွေနဲ့ဘာတွေလုပ်လို့ရနိုင်မလဲဆိုတဲ့အချက်လက်တွေကိုရဖို့အတွက်ကာဝေးဝန်ကြီးကာတာဟာအီရတ်ခေါင်းဆောင်တွေနဲ့ရောအမေရိကန်တပ်မှုတွေနဲ့ပါတွေ့ဆုံမယ်လို့ခန့်မှန်းပါတယ်2016ခုနှစ်သမရယူကော့ပွဲမှာ Republican Party ကိုကိုစားပြုပြီးဝင်ပြိုင်ခွင့်ရဖို့ကြိုးစားနေသူ9ယောက်ကြားအင်္ဂါနေ့ညကစကားစစ်ထိုးပွဲနောက်တစ်ကြိမ်ထပ်လုပ်ပါတယ်အမျိုးသားလူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုအဓိကပြောဆိုကြတာမှာထိတ်ခါပြေးနေတဲ့ကိုယ်စားလှယ်လောင်းတွေအကြားတစ်ဖက်နဲ့တစ်ဖက်တုံ့ပြန်ပြောဆိုတာတွေအပြင်းထန်ရှိခဲ့ပါတယ်Iowa ပြည်နယ် caucus အချို့ယူကောက်ပွဲတွေလုပ်ဖို့2လလောက်ဖဲလူတော့တဲ့အချိန် Nevada ပြည်နယ် Las Vegas မြို့မှာအခုစကားဆက်ထိုးပွဲကိုလုပ်တာပါနိုင်ငံတော်ကြီးကဲတာဝန်နဲ့အစိုးရဖွဲ့တာဝန်တွေကိုစနစ်တကျလွှဲပြောင်းရေးဆိုင်ရာညှိနှိုင်းအစည်းအဝေးကိုဒေါ်အောင်ဆန်းစုကြည် UCB ဒီကနေ့လုပ်ခဲ့တယ်လို့ပြန်ကြားရေးဝန်ကြီးဦးရထွတ်ရဲ့တရားဝင် Facebook စာမျက်နှာမှာရေးထားပါတယ်အစည်းအဝေးကိုအစိုးရအဖွဲ့ဘက်ကဝန်ကြီးဦးရထွတ်စောက်လို့ရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးမောင်မောင်အောင်တမရာယုံညွှန်ကြားရေးမှူးဦးစော်ထေးတို့တက်ရောက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကဒေါက်ဆန်းစုကြည်နဲ့တူဦးဝင်းထိန်ဒေါက်တာမျိုးအောင်နဲ့ဒေါက်တာအောင်သူတို့တက်ရောက်တယ်လို့လည်းပြောထားပါဗျ။ကနေဒါခရီးရန်ဖုန်တော်ကြီးတပါအပေါ်နိုင်ငံတော်ကိုစန့်ကျင်တဲ့ရာဇဝတ်မှုဆိုတဲ့ဆွဲချက်နဲ့မြောက်ကိုရီးယားရဲ့အမြင့်ဆုံးတရားရုံးတစ်ခုကနေအလုတ်ကျန်းနဲ့ထောင်ဒဏ်တစ်သက်ချမှတ်လိုက်ပါဗျ။ပျောင်ဆူးလင်းမှာသူ့ခရီးရန်ဖျားเจ้าရဲ့အဆိုအဖြစ်မြောက်ကိုရီးယားမှာလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းနဲ့ဒီနှစ်အစောပိုင်းကရောက်နေတာပါခင်ဗျာ။
တရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးသွားတာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းတိုမီတာ24 kHz 11.33 လိုင်းတိုမီတာ25 kHz 11.65လိုင်းတိုမီတာ51 kHz 9.55နဲ့လိုင်းလာမီတာ190ရောကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြာမှာရှင်လာပါစေရှင်။ VOA ကိုအားပေးနာစေတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာဝါ
This program has come to you from the Voice of America, Washington.